ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝန်ကြားနှုတ်ထွက်ပြီးနဲ့ထိုင်းပြည်မြင်းမြတ်ရဲ့လုပ်ပိုင်ခွင့်အာဏာရှော့ချပေးတောင်းဆိုနေကြတဲ့လက်ရှိဆန္ဒပြပွဲတွေမှာထိုင်းတန်ဃာတော်ဒီပါဝင်ခြင်းမပြုကြဖို့ထိုင်းနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ကဗုဒ္ဓနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ထိုင်းတန်ဃာတော်ဒီကိုရင်နေအနေနဲ့နိုင်ငံရေးမှာပါဝင်တာဆန္ဒဝင်ပြတာနိုင်ငံရေးထင်မြင်ယူဆချက်တွေထုတ်ဖော်ပြောဆိုတာမလုပ်ကြဖို့အမြင့်ဆုံးတန်ဃာကောင်စီကဆုံးဖြတ်ချက်ချခဲ့ကြောင်းထိုင်းနိုင်ငံအစိုးရအဖွဲ့ရုံးနိုင်ငံတော်ဗုဒ္ဓဘာသာရေးဌာနပြောခွင့်ရကဆိုပါတယ်လူဦးရေတန်း80နီးပါးရှိတဲ့ထိုင်းနိုင်ငံမှာ90ရာခိုင်နှုန်းကျော်ကဗုဒ္ဓဘာသာဝင်တွေဖြစ်ပြီးအစဉ်အလာရထိုင်းလူအဖွဲ့အစည်းတွေဘီယင်စနစ်နဲ့အတူဗုဒ္ဓဘာသာကအဓိကမန်တိုင်လို့ဖြစ်နေပါတယ်လက်တော်ထိုင်းဒီမိုကရေစီလှုပ်ရှားမှုဆန္ဒပြပွဲတွေမှာထိုင်းဖုန်တော်ကြီးတွေကိုကြေကြေပြင်းပြင်းပါဝင်တာမျိုးမတွေ့ရသေးပေမဲ့ဆန္ဒပြလူအုပ်ကြီးမှာသင်္ကန်းဝတ်တွေကိုတွေ့လာရပါတယ်ဆန္ဒပြပွဲ3ခုလောက်မှာပါဝင်ခဲ့တဲ့ဥပဇင်းတစ်ပါးကတော့တန်ဃာအများစုရဲ့သဘောထားကိုပြသနိုင်ဖို့ဆက်လက်ဆန္ဒပြသွားမယ်လို့မိပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့နိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ကိုလည်းပြုပြင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြပွဲတွေမှာတောင်းဆိုသွားမယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ချန်ဟိုကြားအစိုးရလက်ထက်မှာတန်ဃာကောင်စီကအခြားဆရာတော်တစ်ပါးကိုအဆိုပြုခဲ့ရင်တော့ထိုင်းနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့အုပ်ဆောင်ဆရာတော်ကိုဘယင်ကပဲစိတ်ကြိုက်ရွေးချယ်ခွင့်ရှိပြီးတန်ဃာတော်တွေမဲပေးခွင့်မရှိသလိုနိုင်ငံရေးမှာလည်းပါဝင်ခွင့်မရှိပါဘူးခင်ဗျာ။